မြန်မာနိုင်ငံရဲ့ကြက်တဲကြောင့်မြန်မာကလေးငယ်မျိုးဆက်တစ်ခုလုံးထိခိုက်ပျက်စီးသွားစေနိုင်တဲ့ကြောင့်ကလေးသူငယ်ခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မတီ CRC ကသတိပေးလိုက်ပါတယ်။ဆရာနာတင်ငင်ကဆလို့အသက်ခံခဲ့ရတဲ့ကလေး80ကျော်ဖန်ဆီးချုံနောက်ခံရသူ1000ဝန်းကျင်နဲ့အခြေခံကျန်းမာရေးဆောင်ရှားမှုနဲ့ပညာသင်ခွင့်ဆုံးရှုံးသူတွေကတော့မရေတွက်နိုင်အောင်ရှိနေတဲ့ကြောင့် လက်နက်ကန်တပ်ဖွဲ့တွေနဲ့ရဲတပ်ဖွဲ့ဝင်တွေကကလေးတွေကိုတပ်ဖြတ်နေတာနဲ့ပတ်သက်လို့စီအာစီကပြင်ထန်ပစ်တင်ရှုံချထားပါတယ်။သူတို့နေအိမ်နေထဲမှာတင်အသက်ခံခဲ့ရတဲ့ကလေးတွေထဲမှာမန္တလေးမြို့ကချောင်းနေအရွယ်မင်းကလေးတူဟာဖခင်ရဲ့ရင်ခွင်ထဲမှာပဲဝမ်ပိုက်ကိုပြစ်ခတ်တပ်ဖြတ်ခံခဲ့ရတာလဲပါဝင်ပါတယ်။ကလေးတွေဟာလဲလူကြီးတွေနဲ့မချနေစဉ်နဲ့အမျှအကြမ်းဖက်ခံ CRC ဥက္ကဋ္ဌမိကီကိုအိုတာနီကပြောပါတယ်။မြန်မာပြည်တွင်းလုံခြုံရေးတပ်ဖွဲ့တွေကစေယုံတွေနဲ့ကျောင်းတွေဘာသာရေးအဆောက်အဦတွေကိုသိမ်းပိုက်တပ်ဆွဲထားကြောင်းကုလလူခွင့်ရေးအဖွဲ့ရုံးကယုံကြည်စိတ်ချရတဲ့အစီရင်ခံစာတွေလက်ခံရရှိထားတယ်လို့ပြောပါတယ်။ဒါ့အပြင်မြန်မာပြည်တွင်းကကလေးငယ်တပ်တန်းခွဲဟာမလွှဲမသွေထိုးရမယ့်ကာကွယ်ဆေးတွေမထိုးရတဲ့အကြောင်းအလွန်အမင်းအဟာရဓာတ်ချို့တဲ့နေကြတဲ့ကလေး4000ကျော်ဟာလည်းကုသခွင့်မရတော့တဲ့အကြောင်းCRC ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဖြစ်နေတဲ့ပြဿနာတွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းမှုချက်ချင်းအရေးယူဆောင်ရွက်ရေးတောင်းဆိုထားပြီးကလေးတွေရဲ့အခွင့်အရေးတွေကိုအစွမ်းကုန်ကာကွယ်ပေးဖို့နဲ့မြင့်တင်ပေးရေးကလဲသူငယ်အခွင့်အရေးဆိုင်ရာသဘောတူညီချက်တွေကိုလေးစားလိုက်နာဖို့ကိုလည်းမြန်မာနိုင်ငံကိုတိုက်တွန်းထားပါတယ်ရှင်